ကချင်ပြည်နယ်စိုက်ခင်းတွေထွက်တဲ့တ िश ူးငပြောတွေကိုတရုတ်နိုင်ငံနဲ့တယူပို့ဆောင်ပေးမယ့်ကုန်ကားတွေကိုဝင်ထွက်ခွင့်ပြုဖို့နှစ်နိုင်ငံသဘောတူလိုက်ပေမဲ့ကန့်သတ်ချက်တွေလည်းရှိနေဆဲဖြစ်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကချင်ပြည်နယ်ဝိုင်းမော်မြို့တဝိုက်ကထွက်တဲ့တ िश ူးငပြောတွေတရုတ်နိုင်ငံနဲ့တယူဖို့အတွက်မြန်မာနိုင်ငံကကုန်ကားအစီး400နဲ့တရုတ်နိုင်ငံကကုန်ကားအစီ300ကိုခွင့်ပြုဖို့နဲ့ကိုဗစ်ကပ်ရောဂါကင်းရှင်းကြောင်းအထောက်အထားနဲ့ဝင်ထွက်ခွင့်ပြုဖို့နှစ်နိုင်ငံကြားသဘောတူလိုက်ကြတာပါမြန်မာဘက်ကတော့ကုန်ကားမောင်းသူနဲ့ရင်းနှောင်းလိုက်တွေကိုကျန်းမာရေးစစ်ဆေးမှုတွေဒီနေ့စလုပ်နေပါပြီတရုတ်နိုင်ငံကတော့မြန်မာနိုင်ငံဘက်ကကုန်ကားတွေဝင်တဲ့အခေါက်တိုင်းမှာကျန်းမာရေးစစ်ဆေးဖို့တောင်းဆိုထားတဲ့အတွက်နှစ်ပတ်တစ်ချိန်သာစစ်ဆေးဖို့မြန်မာဘက်ကညှိနှိုင်းနေပါတယ်ရောဂါပိုးရှိမရှိစစ်ဆေးမှုတွေကြောင့်ကြံ့ကြာမှုတွေမဖြစ်အောင်လည်းစီစဉ်ဖို့တရုတ်တောင်ဝန်ရှိသူတွေကိုတောင်းဆိုထားကြောင်းကချင်ပြည်နယ်အစိုးရအဖွဲ့ရုံညွှန်ကြားရေးမှူးဦးစော်စောက VOA ကိုပြောပါတယ်
။ဒါစစ်ပြည်ရဲ့နောက်တစ်ခေါက်သွားရင်လည်းနောက်တစ်ခေါက်ပြန်ပြီးတော့ရင်းနှောင်းလိုက်နေရှင်ဟော။ဆက်စစ်4ရက်ဆိုတော့အလောက်ကတ်တ်ချက်ကိုထားရတဲ့တစ်ခေါက်လာရင်တစ်ခေါက်ပြစ်နေတယ်ဆိုတော့ဆက်ကတော့ကောင်းချင်တာ။ဒီဘက်ကရင်းနှောင်းကတနည်းကိုတစ်ချိန်ဖြစ်ပြီးတစ်ပိုင်းတစ်ချိန်ညနေပိုင်းတစ်ချိန်ဖြစ်။ဘိုးတော်တို့ကတစ်ချိန်နဲ့ဖြစ်တော့အဲ့ဒါလည်းပြန်ကပြန်ကောင်းဖို့။ဒါဘက်ကတော့နိုင်ရောပုံများတယ်။အဲ့ဒီတော့ကျမစစ်တေးကဲရမပြီးသေးဘူးအောက်ဖို့လုပ်နေလို့မှာဝိုင်းပေါ်မျိုးနဲ့အာကခံမှမှာတော့ဘတော်ရင်ရင်နောက်လိုက်ပြီးတော့စပြီးစစ်ဆေးနေပ
ါမြမကားတွေကိုကန်ပိုက်ကြီးညစက်မရောက်ဖြင့်ဝါရှောင်းစစ်ဆေးကိမ်မှာစစ်ဆေးမှာဖြစ်ပြီးယောဂကင်းရှင်းကြောင်းအတီးပြုတ်နိုင်မှသာနေဆက်ဖြတ်ခွင့်ပေးမှာဖြစ်ပါတယ်ကန်ပိုက်ကြီးရောက်တဲ့အခါမှာတရုတ်နိုင်ငံဘက်ကနောက်ထပ်စစ်ဆေးပြီးမှဝင်ခွင့်ပေးမှာပါဒီလိုအချိန်ချင်းစစ်ဆေးမဲ့အစီအစဉ်ကြောင့်ကွန်စီပို့ဆောင်ရေးကြံ့ကြာမှာမြမကုံတွေကစိုးရိမ်နေရလို့လဲကမ်ပိုက်တီကာကြီးများအပင်ဒူဥက္ကဋ္ဌဒေါ်တူက VOA ကိုပြောပါတယ်
။တစ်ချိန်စစ်14ရက်ခန္ဓာမျိုးလုတ်ပေးဖို့လို့တော့တောင်းဆိုနေကြတာပဲ။ဗမာဘက်ကစစ်ခဲ့နေသူတို့ကမယုံဘူးတဲ့။တရုတ်တွေကဗမာပြည်ထဲဝင်တော့ဗမာပြည်ထဲကလူတွေကစစ်ပြတော့မလို့။သူတို့ကတော့အရန်ကိုမကန်နေတာပေါ့။အဲ့လိုအဲ့လို
ကမ်ပိုက်တီနေဆက်ကုံသွေးကြီးဟာကချင်ပြည်နယ်အတွင်းမြန်မာတရုတ်ကုံသွေးကြီးအဓိကလမ်းကြောင်းတစ်ခုဖြစ်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်အစိုးရရဲ့ကျန်းမာရေးကန့်သတ်ချက်တွေကြောင့် AP လာကလေးကရပ်တန့်နေရလဲဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကအခုအခါကမ်ပိုက်တီနယ်စပ်ကနေတ िश ူးငပြောတွေတည်ယူခွင့်ပြုလိုက်ပေမဲ့တခြားကုန်သွယ်မှုတွေကိုတော့တားမြစ်ထားဆဲဖြစ်ပါတယ်။နေ့စဉ်ကုန်သွယ်မှုအမေရိကန်ဒေါ်လာ12တန်းလောက်ရှိရဲ့မူဆယ်နေဆက်မြန်မာတရုတ်ကုန်သွယ်ရေးဂိတ်ကိုလည်းတရုတ်ရွှေလီအာဏာပိုင်တွေက AP လာစမ်းကလေးကပိတ်ထားတာပါ။ကိုဗစ်ရောဂါကင်းရှင်းကြောင်းစစ်စေးအတည်ပြုထားရဲ့ရင်မောင်း200နဲ့သာမူဆယ်နေဆက်မှာအဝင်ထွက်လုပ်ဖို့လဲဩဂုတ်လဆန်းကလေးကတရုတ်ဘက်ကကန့်တတ်ထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်လပိုင်းအတွင်းသေဆုံးသူ1000ကျော်နဲ့ကူးစက်သူ4600ကျော်တိုးလာတာကြောင့်တရုတ်နိုင်ငံဘက်ကနေဆက်အဝင်ထွက်နဲ့ကုန်သွယ်မှုတွေမှာကန့်တတ်ထားတာတွေဖြေလျှော့ပေးမဲ့အလားအလာမတွေ့ရသေးဘူးလို့လဲမြန်မာကုန်သည်တွေကခန့်မှန်းနေကြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ။